ကနေဒါနိုင်ငံအော်တဝါမြို့တော်မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မေလ9ရက်နေ့မှာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါပြင်အော်တဝါမြို့မှာနေထိုင်ကြတဲ့မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။အင်္ဂါနေ့တုန်းကတော့မြန်မာတန်ယုံမိသားစုတွေနဲ့တွေ့ဆုံခဲ့တာပါ။အပြည့်စုံကိုတော့မဆုမြင့်မွန်ကပြောပြပါမယ်ခင်ဗျာ။
ကနေဒါနိုင်ငံကိုဂျွန်လ9ရက်နေ့ကနေ9ရက်နေ့အထိတရားဝင်ခင်းစဉ်နဲ့ရောက်ရှိနေတဲ့ဒေါက်တာဆန်းစုကြည်ဟာတော်ရန်တိုမြို့ကနေအော်တဝါမြို့တော်ကိုအင်္ဂါနေ့ကရောက်ရှိခဲ့ပါတယ်။နေ့လယ်ပိုင်းမှာမြန်မာတပ်မတ်ကြီးနေအိမ်မှာတန်ယုံမိသားစုဝင်အနေနဲ့တွေ့ဆုံခဲ့ပြီးတော့မြန်မာတန်ယုံအနေနဲ့မြန်မာကနေဒါနှစ်နိုင်ငံချစ်ကြည်ရေးပုံမတိုးတက်ခိုင်မာစေမယ့်နည်းလမ်းတွေရှာဖွေဆောင်ရွက်ရေးကနေဒါနိုင်ငံရောက်မြန်မာပြည်သူတွေရဲ့အကျိုးကိုကာကွယ်ဆောင်ရှောက်သွားရေးနဲ့တန်ယုံမိသားစုရဲ့ချမ်းမာရေးပညာရေးစတဲ့ကိစ္စတွေကိုဒေါက်တာဆန်းစုကြည်ကမှတ်ကြားခဲ့တယ်လို့နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ဒေါက်တာဆန်းစုကြည်ဟာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တွေ့ဆုံမှာဖြစ်ပါတယ်။မြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိစ္စတွေအပြင်ဒေသရေးလုံခြုံရေးငြိမ်းချမ်းရေးနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအားပေးမြင့်တင်ဖို့အရေးကြီးတဲ့အကြောင်းတွေဆွေးနွေးမယ်လို့ဝန်ကြီးချုပ်ယုံကသတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်။အင်ကာနီမနက်တုန်းကသူကိုအော်တဝါလေးစိတ်မှာစောင့်ကြနေသူတွေကိုဒေါက်တာဆန်းစုကြည်ကပြန်လည်နှုတ်ဆက်စကားပြောခဲ့တယ်လို့မြို့ကန်ကိုအောင်မြင့်ကျော်က COA ကိုပြောပြပါရယ
်။အမေစုကိုကြိုတဲ့အချိန်မှာအမေစုနဲ့လူ20နဲ့က ACE 20 90ခွင့်ရတယ်။စကားပြောခွင့်ရပြီးတော့ကောင်းကောင်းဝင်စုစုခွင့်ရရတဲ့အခွင့်အရေးကိုတော့အားရကြည်လက်မိပါတယ်ခင်ဗျာ
။ဆိုတော့တယောက်ချင်းစီနှုတ်ဆက်တဲ့စကားပြောခွင့်ရရဆိုတော့ဘာတွေပြောကြလဲဒေါက်တာဆန်းစုကြည်ရောဘာတွေဟိုပြောကြသွားတာကြားရပါလိမ့်ရှင့်။
ကျွန်တော်အစကတည်းကမေဆုဘက်ကလည်းနားရမယ်ကျွန်တော်ချင်းချင်းလည်းအစကတည်းကနားရမယ်ဖြစ်ပါမယ်။ပြောင်းလဲတရားစကားအများကြီးသိပြီးတော့အခွင့်အရေးမယူကြဘူးဆိုပြီးကျွန်တော်ညှိတာညှိတာကြတယ်။ဥပမာဆိုကြပါဦးကျွန်တော်က ABS ကိစ္စကလာတာပါကျွန်တော်ဒီမှာရောက်ရောက်တာခဏလေးရှိပါပြီ။အမေဆုကိုတွေ့ကျင်တာအခုပြရတော့ဝမ်းသာပါတယ်ခင်ဗျာ။အမေဆုကြားမှာပါလေ။အဲ့လောက်ကလေးပဲနှုတ်ဆက်နှုတ်ဆက်သွားကြတယ်ခင်ဗျာ။ပြီးမှကျွန်တော်ကအမေဆုနဲ့ပြီးစပ်တွေ့ပြီးစကားပြောဖို့ရတယ်ကျွန်တော်ကစာလေးကိုအမေဆုလက်ထက်ကိုထည့်လိုက်ပါတယ်ခင်ဗျာ။အဲ့ဒါကကျွန်တော်ကရီးယားနိုင်ငံအော်တိုမှာရှိတဲ့မြန်မာပြည်တပ်စုများကအမေစုနဲ့တွေ့ကျင်တဲ့အားဒီကရှိပါတယ်။ဆိုတော့အမေစုရဲ့ခွင့်ပြုချက်ရမှလာကျွန်တော်တွေ့ပြရှိတဲ့အတွက်ခွင့်ပြုချက်ကိုကျွန်တော်ပြောလင့်ပါတယ်။ဒါကြောင့်အမေစုရဲ့ခွင့်ပြုချက်ကိုရတဲ့အချိန်မှာကျွန်တော်တို့ကဝမ်မတကအမေစုနဲ့တွေ့ပါမယ်ဆိုပြီးကျွန်တော်စာရေးထားတာ
။သူတို့ရဲ့တောင်းဆိုချက်အရမြန်မာနိုင်ငံကတိုင်းရင်းသားမိသားစုတွေဒီမိုကရေစီလှုပ်ရှားသူမိသားစုတွေနဲ့ဒီကနေ့ဗုဒ္ဓဟူးနေ့ညနေ 9:00 မှာတွေ့ဆုံဖို့စီစဉ်နေတာဖြစ်ပါတယ်
။ဗုဒ္ဓဟူးနေ့ညနေ 9:00 မှာတွေ့ဖို့ရမယ်လို့အမေစုကကြောင်းပြတာပါခင်ဗျာ။မေဆုကိုကျူတဲ့အခါမှာကျွန်တော်ကနီလာနှစ်ခုလောက်ရတယ်ခင်ဗျာ။လင်ခွင်းမှာလည်းပဲတချို့ကသွားပြီးတော့ကျူလို့ကြတယ်။နောက်ပြီးတော့အမေဆုတဲခိုးတဲ့ဟိုတဲမှာလည်းပဲနောက်ဆက်တစုကသွားကျူကြတယ်။ကျွန်တော်တို့ဆိုလို့ရှိရင်လင်ခွင်းမှာရောဟိုတဲမှာရောကျွန်တော်တို့အပြေးသွားပြီးကျူလို့ကြတယ်။လင်ခွင်းမှာလည်းပဲကျွန်တော်တို့ OSC နေနဲ့အော်တိုကမြန်မာကွန်ပျူတာနေပြီးတော့အပြေးသွင်းခွင့်ရဖို့ရတဲ့စာပေးတယ်။ဟိုတဲမှာလည်းပဲကျွန်တော်တို့ကတွေ့ခွင့်ရဖို့ရတဲ့စကားလည်းပြောတယ်၊စာလည်းပြီးပြီးပြေးလိုက်ကြတယ်။အဲ့ဒီမှာပဲကျွန်တော်တို့ကအဲ့ဒီအမေစုရဲ့အစီအကိုပြောတယ်အမေစုကအဲ့ဒီချက်ချင်းပဲအဲ့ဒီဟောမျိုးပေါ့ကျွန်တော်တို့ကိုကူညီတယ်အဲ့ဒီအခွင့်အရေးကနေပြီးချက်ချင်းပဲအကြောင်းပြန်လိုက်ရဟိုတယ်မှာပဲအကြောင်းပြန်လိုက်ပါတယ်လက်ပြန်ဘုရားကုန်းလေးညနေ 9:00 မှာအာလုံးတူးခွင့်ရစီရတယ်အကြောင်းပြန်တယ်ဆိုရင်
အဲ့တော့ဘုရားကုန်းလေးညနေ 9:00 မှာတွေ့တယ်ဆိုတော့ဗမာတွေ့မှာပါလဲဘယ်နှစ်ယောက်လောက်တွေ့ခွင့်ရပါလဲရှင
်တွေ့ခွင့်ကိုသူကလူဦးရေကန့်လက်ချက်မထားဘူးခင်ဗျာအဲ့ဒီလူစင်းစဲပြေးထားပါတယ်ဗမာပိုင်းကတော့အမေစုတဲမဲ့ဟိုတယ်မှာပဲကျွန်တော်တို့ပြုတ်ရအစီအစဉ်ရှိတယ်နော်ခုချိန်ကြီးလူစင်းရလူဦးရေစင်းရမေဆုနဲ့တွေ့ကြလို့စင်းနေပြေးကြတော့ဆိုတော့လူဦးရေများမယ်တင်တယ်ဗျာညာလို့ရှိရင်တခြားတတိယမှာပါလီမန်ထဲမှာတွေ့ဖို့ရဖြစ်ဖို့များတယ်နေရာအတိအကျမကြည့်လို့ခင်ဗျာလူဦးရေကမှမတည်ပြီးတော့သူကနေရာအစီအစဉ်ပြေးမယ်လူလူကြီးအကုန်လုံးကလည်းကနေရာဆိုးရနေပြတ်သူတာဝန်ကြီးလုပ်ပြီးပါမှာကျွန်တော်တို့ကလူဦးရေစင်းအတိအကျရပြီဆိုလို့ရှိရင်လူဦးစင်းရပြီဆိုလို့ရှိရင်သူတို့ရေအကြောင်းပြလို့ရှိရင်သူရေလူဦးရေပမာဏနဲ့ပတ်သက်ပြီးဘယ်နေရာမှာတင့်တော့ဆိုတော့သူတို့ချီးလေးပါ။အ
ဲ့ဒီအော်တိုဝါမျိုးမှာဒီမြန်မာလူမျိုးပေါ့နော်မြန်မာနိုင်ငံကနေပြီးတော့ရောက်လာနေတဲ့လူတွေဘယ်လောက်လောက်ရှိပါလဲရှင့
်။ခမန်းကြီးကတော့ဒီ6000နဲ့ရှိရကြပါတော့ရှိမှတင်တယ်။ကရင်တို့ချင်းတို့ပါတော့ပါဝင်တာ။ညာတော့ဆိုညာတော့ပြန်တော့ကရင်မိသားစုကတော်များတယ်၄ရက်ပါဝင်ကြလို့ရှိတယ်
။ခုလိုမြန်မာမိသားစုတွေနဲ့တွေ့ဆုံပွဲအပြင်အော်တိုဝါမျိုးတော်မှာဝင်းကြီးချုပ်ထရူဒိုဘယင်ကန်ချုပ်ဒေးဗစ်ဂျွန်စတန်ကနေဒါအစိုးရတာဝန်ရှိသူတွေလွှတ်တော်အမတ်တွေနဲ့ဒေါက်တာဆန်းစုကြည်တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အဲဒီတွေ့ဆုံမှုတွေအတွင်းမှာလူနည်းစုတိုင်းရင်းသားဒေသတွေမှာလူခွေချိုးဖောက်ခံရတဲ့ကိစ္စတွေဆက်ပြီးရှိနေတဲ့တိုက်ပွဲတွေကိစ္စကိုဆွေးနွေးသွားဖို့ကနေဒါအစိုးရနဲ့လွှတ်တော်အမတ်တွေကိုကနေဒါရောက်ကရင်လူမှုအတိုင်းဝိုင်းကတိုက်တွန်းနေပါတယ်။ကရင်လူမှုအတိုင်းဝိုင်းရဲ့ဒုတိယဥက္ကဋ္ဌစောဦးကွယ်က
ဒုက္ခတွေရေးနေပတ်သက်ပြီးကျောင်းဆန်းစုကြည်တက်ကဆောင်ရွက်ပေးစေချင်တာကိုဖီအိုအေကိုအခုလိုပြောပါတယ်ဒုက္ခတွေကြိုးစားတော့အနေထားနဲ့အခုပြည်ပြည်မှာဆိုပြည်ပြည်စီဖီဖီရွေးနေအစီအရာကိုသူတို့ပြောတာနောက်ဆိုရေးခံရှိတာဘူးဒုက္ခတွေပြပိုးပဲအစီအစဉ်ရှိတယ်အခုအချိန်ကဒုက္ခတွေကိုပြန်မပေါ်သေးပါနဲ့အချိန်နဲ့ကောင်းသေးပါဘူး
ဒီမှာဆိုဘောင်းတွေပါတယ်လက်ရှိသေးတယ်စစ်တပ်လက်ပြမဆောင်သေးဘူးပြီးတော့ပြည်သူလူထုကဒုက္ခတွေထက်မှလာနေတာနေ့နေ့30ရက်ရှိတော့ကြောက်ကနေပြလဲသူတို့ဘာမှပြန်မလုပ်စားတတ်ဘူးကနေဒါနိုင်ငံကိုပထမဆုံးအကြိမ်ရောက်နေတဲ့တောင်ဆန်းစုကြည်ဟာဂျွန်လရှိရနေကြရင်တော့ကနေဒါမြန်မာပါလီမန်ဖြစ်ကြီးအဖွဲ့ဝင်လှစ်တော်အမတ်တွေနဲ့လဲတွေ့ဆုံများသာစားဖို့ရှိပါတယ်
ဂျွန်ကကိုရနေကြရင်တော့တိုရန်တိုမြို့ကိုပြန်သွားပြီးတော့အဲ့ဒီကမြန်မာမိသားစုတွေကိုတွေ့ဆုံမှာဖြစ်ပါတယ်တိုရန်တိုမြို့တော်ခန်းမာတွေကလူနီယာလောက်ဆက်နဲ့ကောင်းစော့ချိန်ပါမှာလုပ်တဲ့တွေ့ဆုံပွဲကတော့တန်ယုံကနေဖိတ်ကြားထားသူတွေသာတက်ခွင့်ရမယ့်ပွဲဖြစ်ပါတယ်ကနေဒါနိုင်ငံခီးစဉ်ပြီးဆိုရင်တော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဆွီဒင်နိုင်ငံကိုခ